စပိန်နိုင်ငံမက်ဒရစ်မြို့တော်မှာကျင်းပနေတဲ့မြောက်အတ္တလန္တိတ်စာချုပ်နေတိုဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမှာယူကရိန်းစစ်ပွဲကိုကူညီရင်းနဲ့လက်ရှိနဲ့အနာဂတ်စိန်ခေါ်မှုတွေကိုနေတိုအဖွဲ့အနေနဲ့ဘယ်လိုရင်ဆိုင်ကြမလဲဆိုတာဆွေးနွေးနေကြပါတယ်။ရုရှားကျူးကျော်စိတ်ကိုခုခံနေရတဲ့ယူကရိန်းနိုင်ငံကိုနောက်ထပ်ပံ့ပိုးကူညီဖို့အတွက်ခေါင်းဆောင်တွေသဘောတူညီကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဥရောပမှာပြောင်းလဲနေတဲ့လုံခြုံရေးအခြေအနေအရလုံခြုံရေးကိုစုပေါင်းအားဖြည့်တဲ့အနေနဲ့အမေရိကန်တပ်တွေထပ်ဖြည့်မဲ့အစီအစဉ်ကိုအမေရိကန်သမ္မတဂျိုးဘိုက်ဒန်ကမက်ဒရစ်မြို့တော်မှာဒီကနေ့အကြေညာခဲ့ပါတယ်
။ Together our allies we're going to make up sure that NATO is ready to meet threats from all directions across every domain land air and the sea.
ကုန်းချောင်းလေချောင်းရေချောင်းစတဲ့ဘက်ပေါင်းစုံကလာတဲ့ရန်တွေကိုနေတိုအဖွဲ့အနေနဲ့ကာကွယ်နိုင်ဖို့အတွက်မဟာမိတ်တွေနဲ့အတူအမေရိကန်ကအသေးချာပြင်ထားမယ်လို့သမ္မတဂျိုးဘိုက်ဒန်ပြောကြားခဲ့တာဖြစ်ပါတယ်။ဥရောပမှာငြိမ်းချမ်းရေးပြက်ပြားအောင်ရုရှားသမ္မတပူတင်ကလုပ်နေပေမဲ့အမေရိကန်နဲ့မဟာမိတ်တွေကလုံခြုံတည်ငြိမ်အောင်တိုးမြင့်ဆောင်ရွက်သွားမယ်လို့လည်းအမေရိကန်သမ္မတကပြောကြားခဲ့ပါတယ်။နေတိုအဖွဲ့ဝင်နိုင်ငံတွေမှာအမေရိကန်တိုက်လေယာဉ်တွေဖျက်သိမ်းမော်တွေအပြင်တပ်သားအင်အားကိုတိုးမြင့်သွားမယ်လို့လည်းသမ္မတဘိုင်ဒန်ကဒီကနေ့ကြေညာပါတယ်။စပိန်နိုင်ငံမှာကျင်းပနေတဲ့နေတိုခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲမှာယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကဗီဒီယိုကောကနေတဆင့်မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။နေတိုအဖွဲ့ဝင်ဖြစ်ဖို့လျှောက်ထားတဲ့ဖင်လန်နဲ့ဆွီဒင်ခေါင်းဆောင်တွေလည်းနေတိုထိပ်သီးစည်းဝေးပွဲကိုတက်ရောက်နေကြပါတယ်ရှင်။